မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်း9နှစ်ကြာရေးဆွဲလာပြီးဖြစ်ပေမဲ့ဒီဥပဒေကြမ်းအခုချိန်ထိပြဋ္ဌာန်းနိုင်ခြင်းမရှိသေးတာဘာကြောင့်လဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာအမျိုးသမီးတွေပေါ်အကြမ်းဖက်မှုဟာနေရာတကာမှာဖြစ်နေပြီးလူအများစုကလည်းဒါကိုပုံမှန်လိုပဲသဘောထားကြကြောင်းအမျိုးသမီးတွေပေါ်အကြမ်းဖက်မှုကာကွယ်ရေးလှုပ်ရှားဆောင်ရွက်နေတဲ့ရှေ့နေဒေါ်လာလာကြီးက AFP သတင်းဌာနကိုအခုလိုပြောပါတယ်
။ဒလိရိုးရာရင်ကျေမှုနဲ့လဲဆိုင်နေမယ်ပေါ့နော်။ဒီအိမ်တွင်းအကြမ်းဖက်မှုကိစ္စတွေအိမ်ထဲမှာဖြစ်တဲ့မိသားစုပြဿနာလိုပဲမြန်မာ society အတွက်တော်များခံယူထားကြတယ်အဲ့ဒီခံယူထားကြတဲ့ပုံမှာအိမ်တွင်းအကြမ်းဖက်မှုကိစ္စတွေဖြစ်လာတယ်ဆိုလို့ရှင် report လုပ်ရင်တော့မှရေးစခန်းကဒီပေါ့နော်အရေးယူပေးမှုအပိုင်းအားနည်းတဲ့ဟာတွေကိုကျွန်တော်တို့တွေ့ရတယ်
မြန်မာအစိုးရရဲ့စီးရင်ကောက်ယူချက်အရ2016ခုနှစ်ကအတ္တမပြုကျင့်ခံရမှုပေါင်း1100ကျော်ရှိခဲ့ပြီး2019ခုနှစ်မှာ1400ကျော်ထိတိုးလာခဲ့ပြီး3ပုံ2ပုံဟာကလေးငယ်တွေအပေါ်ကျူးလွန်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ရှေ့နေဒေါ်လာလာကြီးကတော့ဒီကိန်းကနန်းပမာဏဟာလူဦးရေတန်ပေါင်း54တန်းရှိနေတဲ့မြန်မာနိုင်ငံမှာအစိတ်ပိုင်းအသေးလေးပဲဖြစ်ပြီးနေ့စဉ်နဲ့အမျှအမျိုးသမီးနဲ့ကလေးငယ်တွေဟာအကြမ်းဖက်မှုတွေကိုပုံစံမျိုးစုံရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။ဒါပေမဲ့အမျိုးသမီးတွေအတွက်အကြမ်းဖက်မှုကနေအကာအကွယ်ပေးရေး2013ခုနှစ်ကစပြီးရေးဆွဲနေတဲ့ဥပဒေကြမ်းကိုအခုချိန်ထိအတည်ပြုပြဋ္ဌာန်းနိုင်ခြင်းမရှိတာဟာနောက်မျိုးဆက်တွေတက်ပါထိခိုက်နစ်နာနေကြောင်းဒေါ်လာလာကြီးကပြောပါတယ
်ကျွန်မစိတ်မကောင်းတာဒီလောက်ထိကြာ9နှစ်လုံးမှကြာစီလာတဲ့ဥပဒေကြမ်းကဒီပေါ့ပေါ့နော်ကျွန်မတို့အမျိုးသမီးနေရဲ့အခွင့်အရေးကိုကျွန်မအနေနဲ့ပြောမယ်ဆိုရင်ကောက်ွေးမပေးနိုင်ဘူးပေါ့နော်အဲ့လိုမျိုးကျမမြင်တဲ့အတွက်နဲ့တော်တော်လေးစိတ်မကောင်းပါဘူးပြီးလို့ရှိရင်ကျမရဲ့သမီးအပေါင်းနောက်ဒီသမီးတွေနောက်တစ်ချိန်မှာအကြံဖတ်မှုတွေဖြစ်လာတဲ့အခါမှာဒီဥပဒေကပြပြောပကာကွေပေးနိုင်တဲ့အနေအထားမှာရှိမနေသေးတဲ့အတွက်နဲ့တော်တော်လေးကိုရှင်ပူရပါတယ်
သူကိုယ်တိုင်အမျိုးသမီးတွေကိုအကြမ်းဖက်မှုကနေအကာအကွယ်ပေးရေးဥပဒေပိုင်းအရာရောဆေးဝါးကုသမှုဆိုင်ရာအရာပါအကူအညီပေးနေတဲ့အမျိုးသမီးရေးအဖွဲ့ Legal Clinic မြန်မာကိုတည်ထောင်ခဲ့သူဖြစ်ပါတယ်အမျိုးသမီးတွေကိုအကာအကွယ်ပေးဖို့ရှေ့နေဖြစ်အောင်သူဘာကြောင့်စူးစမ်းခဲ့တယ်လဲဆိုတဲ့ဒေါ်လာလာရီရဲ့အတွေ့အကြုံကတော့
အင်ကိုလက်မဲ့အစ်တေကင်ပြီးတော့လာတယ်ဆိုတော့အယံကိုကြောင်းနေပြီအမေဆိုလို့ရှိရင်အပန်တော်မထွက်ဘူးအဲ့ခါမှာကိုကလည်းအဲ့တုန်းကမမရဆိုအယံနေပါသေးတယ်ကျွန်မအော်တုံတန်းလောက်ပဲရှိအောင်မယ်ထင်တယ်အဲ့ဒီကအရန်ကြောင်းနေကြတဲ့ပုံစံအဲ့တော့အမားကသွားတယ်သွားပြီးတော့ဒီပေါ်ဆွေမျိုးတွေစီကပတ်ဆံရှိရဲ့ဟိုကတင်းမသွင်းနိုင်ရင်ပတ်ဆံဘလောက်ပဲဆိုပြီးတော့အဲ့လိုမျိုးဟောနော်အဲ့ဒီမြင်ကွင်းတွေကျမတို့ဒီဥပဒေဖက်ကိုရောက်ဖို့အတွက်နဲ့ကျမတို့တွန်းရတွန်းအားပေးခဲ့စေပေါ့နော်အဲ့တော့အမျိုးသမီးအကြံဖက်မှုတားဆီးကောက်ရဲ့ဥပဒေတစ်ခုလုပ်မယ်ဆိုတာ2013မှာကျမစွန့်စက်တမဲ့ပါဝင်ခဲ့တယ်။ဘာကြောင့်လဲဆိုတော့ကျမဒီ issue တွေနဲ့2017ကနေကျင်လည်ပြီးတော့လုပ်လာတာ
။ Victoria အမူးလိုလူသိများတဲ့2019ခုနှစ်ကအသက်3နှစ်အရွယ်မိန်းကလေးငယ်လိမ်ပိုင်းဆိုင်ရာစော်ကားခံရမှုမှာအခုချိန်ထိတရားခံကိုဖော်ထုတ်နိုင်ခြင်းမရှိသေးတဲ့အပြင်တရားမျှတမှုရရည်ဆိုတာနဲ့လည်းအလန်းဝေးနေသေးပါ။အခုလိုမိန်းကလေးငယ်တွေနဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုကနေထိထိရောက်ရောက်အကာအကွယ်ပေးမဲ့ဥပဒေမျိုးလွတ်တော်ကနေဘာကြောင့်ပြဋ္ဌာန်းအတည်ပြုနိုင်ခြင်းမရှိသေးတာလဲ။ Triangle Woman အဖွဲ့ဒါရိုက်တာဒေါခင်လေးရဲ့အမြင်ကတော့
လွှတ်တော်ထဲမှာဆွေးနွေးလိုက်ပြီဆိုရင်အမျိုးသားဒီဟိုဒါကတော့ကျမဟိုအမျိုးသားရဲ့အမျိုးသမီးရဲ့ခွဲခြားပြောတာမဟုတ်ပါဘူး။သူတို့ရှုထောင့်ကအမျိုးသားရှုထောင့်ကပဲကြည့်တယ်။သူတို့ဘက်ကဘာမှန်းရော့သွားမလဲ။သူတို့ဘက်ကအတွက်လုံခြုံမှုနော်အပြည့်အဝသူတို့ကလိုချင်တဲ့အခါကျတော့အမျိုးသားရှုထောင့်ကနေဆွေးနွေးတယ်။ဒါပေမဲ့အဲ့လိုနေရာမျိုးမှာကျမတို့အမျိုးသမီးတွေရက်ပိုပေါ်လာရင်ပိုအတန်နေပိုကြဲကြဲလောင်လောင်နဲ့ပြောနိုင်မယ်ပို့ပြီးတော့စွာတဲ့လူလိုတာပေါ့ကျမတို့ကဒီအချိန်မှာတော့ခက်စွာစွာလူတွေရမှာရမှာလေအေးအေးဆေးဆေးအမျိုးသမီးဖြစ်တယ်ကျမတို့ပါသွားတယ်ဒါပေမဲ့သူကရိုးရိုးပဲအေးအေးဆေးဆေးနေတဲ့လူဆိုရင်တော့မဖြစ်ဘူးဒီအချိန်မှာကျမတို့ hot shot တွေအများကြီးလိုတယ်မြန်မြန်ပြောမြန်မြန်ရန်စွာပြီးတော့ကျမတို့ကစွန့်ရန်စွာတယ်ဆိုတာကျမတို့အတွက်မဟုတ်ဘူးအားလုံးသောတိုင်းပြည်မှာရှိတဲ့အမျိုးသမီးအမျိုးသားတွေအတွက်တကယ်တက်တက်ကြွကြွနဲ့လုံမဲ့သူမျိုးတွေပေါ့နော်ဆို champion တွေလိုနေတာပေါ့
အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်အကြမ်းဖက်မှုဟာနိုင်ငံတနိုင်ငံရဲ့လုံခြုံမှုကင်းမဲ့တဲ့အရေးပေါ်အခြေအနေဖြစ်ပြီးလူအများရှိမဖွယ်မရာလောက်တာကစားလို့လူကုန်ကူးတဲ့ပြစ်မှုထိပါဝင်ပြီးအဖွဲ့အစည်းအတိုင်းဝိုင်းတွေရဲအာဏာပိုင်တွေနဲ့တရားဥပဒေနီးလန့်အရာပါလုံးဝလက်တင်ခံမှာမဟုတ်ကြောင်းကုလသမဂ္ဂကတတိပေးထားပါတယ်ရှင်